မတရားမှုတွေဖိနှိပ်မှုတွေနဲ့အမျိုးသမီးတွေကိုလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအတွက်ဆန့်ကျင်တိုက်ပွဲဝင်ခဲ့ကြတယ်။ယေမန်နိုင်ငံကအမျိုးသမီးတူနဲ့လိုင်ဘီးရီးယားနိုင်ငံကအမျိုးသမီးနှစ်ဦးကို2011ခုနှစ်ငြိမ်းချမ်းနိုဘယ်ဆုချီးမြှင့်လိုက်ပါတယ်။ဆုချီးမြှင့်တဲ့အခမ်းအနားကိုမနေ့ကနော်ဝေနိုင်ငံအော့စတိုမြို့မှာကျင်းပပါတယ်။လိုင်ဘီးရီးယားသမ္မတအီလင်းဂျွန်ဆန်ဆလီဖ်လိုင်ဘီးရီးယားငြိမ်းချမ်းရေးလှှရှားသူလီမက်ကဘိုးဝီနဲ့ယေမန်အမျိုးသမီးအခွင့်အရေးလှှရှားသူတဝါကူးကမန်ဒိုကိုအော့စလိုမြို့တော်ခမမှာငင်းငိုင်းလိုပဲစုတွေချင်းမြင်ခဲ့ပါလေအထွေထွေလူခွင့်ရေးငင်းငိုင်းရေးနဲ့မျိုးသမီးတန်းတူခွင့်ရေးတွေအတွက်အခုဆုရခဲ့တဲ့မျိုးသမီးတွေကတက်တည်ထူနေပါတယ်လို့နော်ဝေးနိုဘယ်ကော်မတီဥက္ကဋ္ဌကပြောပါတယ်မစ်ဆလီဖ်ဟာအာဖရိကတိုက်မှာ2005ခုနှစ်တုန်းကပထမဦးဆုံးဒီမိုကရေစီနိကျရွေးချယ်တင်မြှောက်ခံခဲ့ရတဲ့အမျိုးသမီးသမ္မတဖြစ်ပါတယ်လိုင်ဘီးရီးယားနိုင်ငံကအမျိုးသမီးတွေရဲ့ဘဝလုံခြုံပြီးတော့မြင်မာလာစေရေးငင်းငံ့ရေးတို့အတွက်သူ့ရဲ့ဆောင်ရွက်မှုတွေအတွက်အများကနေချီးကျူးတော်ခံခဲ့ရပါတယ်။လီမက်ကဘိုးဘီကတော့ဆယ်လင်းနှစ်ကြာလိုင်ဘီးရီးယားပြည်တွင်းစစ်အဆုံးတက်ရေးမှာအမျိုးသမီးတွေဆန္ဒပြဖော်ထုတ်မှုတွေမှာပါဝင်အောင်လုပ်ခဲ့တာပါတယ်။တဝါကုကာမင်ကတော့ယီမင်နိုင်ငံကလူခွင့်လှူရှာသူဖြစ်ပြီးတော့သတင်းသမားတူဦးလည်းဖြစ်ပါတယ်ခင်ဗျာ။